တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ရှင်နဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆုမိုတီဂျီတို့ဂျပန်နိုင်ငံမြို့တော်တိုကျိုမှာအင်ကာနီကာတွေ့ဆုံပြီးတရုတ်ရဲ့ဩဇာကြီးလာမှုကြောင့်ဒေသရင်းဆိုရိမ်မှုနှစ်နိုင်ငံစည်းဝေးရေးဆောင်ရွက်ချက်တွေနဲ့ကိုဗစ်ကိစ္စအပါအဝင်ကိစ္စရအများပြားကိုဆွေးနွေးခဲ့ကြပါတယ်။
နိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့ဆွေးနွေးမှုတွေနောက်လုပ်တဲ့သတင်းစာရှင်းလင်းတာမှာတော့နှစ်ဖက်တန်တမန်တွေကြားသဘောတူညီချက်အတော်များများရပေမဲ့အရှိတရုတ်ပင်လယ်ရင်းနဲ့ပတ်သက်တဲ့ဒေသရင်းလုံခြုံရေးကိစ္စကတော့မပြေမလည်ဆက်ရှိနေစေအခြေအနေဆိုတာရှင်းရှင်းလင်းလင်းထွက်ပေါ်လာပါတယ်။
စံကတ်ကိုချွန်နီရေပြင်အရေးဂျပန်ရဲ့အနေအထားကိုရှင်းပြခဲ့ပြီးတရုတ်ဘက်ကအပြုသဘောဆောင်ဆောင်ရွက်ဖို့အပြည့်အထန်တိုက်တွန်းကြောင်းဒီကိစ္စနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးပြောဆိုခဲ့တာပါ။အရှေ့တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေကိုဂျပန်ကစံကတ်ကိုလို့ခေါ်ပြီးတရုတ်ကဒိုင်အိုယူလို့ခေါ်တာ အနေကိုဂျပန်ဝန်ကြီးကလည်းရှင်းပြသွားတဲ့အကြောင်းဒိုင်အိုယူအနီးကအခြေအနေတွေကိုတရုတ်ကစောင့်ကြည့်နေကြောင်းပြောဆိုသွားတာပါဂျပန်ငါးဘန်တင်မော်တချို့ကဒီအငင်းပွားရေပြင်ကိုအချင်းချင်းဝင်ရောက်လာနေပြီးတရုတ်ဘက်ကလည်းရွေးချယ်စရာမရှိဘဲလိုအပ်သလိုတုံ့ပြန်နေရတာလို့ပြောဆိုသွားတာဖြစ်ပါတယ်